ကရင်နီဒေသမှာတော့ရေကြီးတဲ့အချိန်ကြောင့်လူ24ဦးအသက်ဆုံးခဲ့ရပါတယ်။မြို့နယ်၅ခုမှာတော့လူဦးရေ3000နီးပါးရေပေးတံတင့်နေပါတယ်။မြေပြိုကျပြီးတော့လမ်းတံတားတွေပျက်စီးလမ်းပန်းဆက်သွယ်ရေးပြတ်တောက်နေပြီးတော့ရေပေးကူညီကယ်ဆယ်ရေးတွေအရေးပေါ်လိုအပ်နေတဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမက်ခင်ဖြူထွေးတင်ပြပေးထားပါတယ်။
ကင်းနီဒေသအတွင်းမှာရေကြီးမှုကြောင့်နေအိမ်300ထဲမှနေထိခိုက်ပျက်စီးပြီးသေဆုံးသူ24ယောက်ထဲမှနေရှိနေပါတယ်။အရက်သားပြည်သူ6ယောက်နဲ့ဆေးရီးလေးချိန်ခံလုပ်ရင်းရေစီးမှာမျောပါသွားတဲ့ကင်းနီဒေသကာကွယ်ရေးတပ်ဖွဲ့ဝင်18ယောက်သေဆုံးခဲ့ပါတယ်။မိုးသည်သည်ထန်ထန်ရွာသွန်းမှုကြောင့်မြို့နယ်5ခုရင်းနှီးမြှုပ်နေပြီးစစ်ပေးရှောင်စခန်း10ခုထဲမှနေရေကြီးနေပါတယ်။စစ်ပေးရှောင်နဲ့ဒေသခံစုစုပေါင်းလူရေ3000နီးပါးရေပေးတံတင့်နေတယ်လို့IEC လက်အောက်ခံလူသားချင်းစာနာထောက်ထားရေးနဲ့ပြည်내ထူထောင်ရေးဌာနမှခွန်မာတီးယာက VA ကိုအခုလိုပြောပါတယ
်ဒီရက်တတပန်းသွေးပေါ်တော့ဒီ Green P မာဒီအမှုအဆက်မပြရွာတော်မှုကြောင့်ရေကြီးရေရှာမြေပြူချင်းဖြစ်ပွားလာရှိတယ်အဲ့တော့ Green P မှာဆိုလို့ရှိတော့ဒီထက်ခုံမြို့နယ်လွယ်ကောင်မြို့နယ်ဒီမော့ဆူမြို့နယ်ဖူဆူမြို့နယ်နဲ့ရှာတော်မြို့နယ်များတွင်ရေကြီးရေရှာမှုဖြစ်ပြီးတော့မှအာဂျေဘီတီတူကတော့18000300ဝန်းကျင်ရှိပြီးတော့မှလည်းခြေအထောက်ဆွနေတယ်ဆိုလို့ရှိရင် 9000 ကျော်ရှိတယ်လို့ခန့်မှန်းရပါတယ်ဗျဟုတ
်ဒီမော့ဆိုမြို့နယ်မှာရေဘေးတင်သူလူဦးရေ1000နီးပါးရှိနေပြီးရေဘေးဒဏ်ခံရသူအများဆုံးဖြစ်ပါတယ်ရေကြီးရေနစ်မြုပ်ခဲ့တဲ့နေရာတွေမှာဒီကနေ့အထိရေပြန်မကျသေးဘူးလို့ KNP ကြားခါလာအုပ်ချုပ်ရေးကောင်စီ IEC အတွေ့အကြုံနှစ်ကိုပညာကပြောပါတယ်ရင်းနှီးမြုပ်လို့လေယာစပားဧက4000ထက်မနည်းလဲပျက်စီးသွားပါတယ
်ခုအချိန်ထိတော့ရေမကြသေးဘူးနော်ရေဆက်တဲ့တုန်းပဲဟိုနေရာတော်မြတ်မှာရေမကြသေးဘူးရေငိမ့်တာတင့်နေတာမဟုတ်လဲရေဆဲဘတော့ကြီးတုန်းပေါ့နော်အဲ့ဒါရှိတယ်နေရာတော်များတော့ရေမူကြီးရေများတော့မှရှုံနေရှိတာတွေလည်းနောက်တချို့ဒီကျွန်တော်လမ်းမဆက်တဲ့ရေပြတ်တောက်သွားတာတွေကြောင့်ပျက်စီးမှုတွေတော့ရှိတော့ကားတွေလည်းတချို့ရေထဲပါသွားတာရှိတော့နော်
ကင်းနီမျိုးသားများကာကွယ်ရေးတပ် KNDF ရဲ့စေဌာနကဖွင့်လှစ်ထားတဲ့စေတင်နှန်းကတင်နှန်းသား18ဦးဟာစက်တင်ဘာလ17ရက်နေ့ညနေပိုင်းကလေးချီရေးလုပ်နေတဲ့အချိန်ချောင်းရီတဲ့မျိုးပါသွားခဲ့ပြီးသေဆုံးသွားတယ်လို့ KNDF ကဒီကနေ့ထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဘယ်မှာဖြစ်ခဲ့တာလဲ၊ဘယ်တပ်ဖွဲ့ကရဲဘော်တွေပါတယ်ဆိုတာကိုတော့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကို VOA က signal ကနေမြင်းမြန်းထားပေမဲ့လည်းဒီကနေ့ညနေပိုင်း 9:00 အချိန်အထိကတော့ပြန်လည်ဖြေကြားတာမရှိသေးပါဘူး။တင်နှန်းလေးကြီးရေလှောက်ဆောင်နေတဲ့အချိန်မှာချောင်းတစ်ခုကိုဖျက်ကျော်ဖို့ကြိုးစားရာကနေမတော်တဆဖြစ်ပွားပြီးရေထဲမျောပါသွားတယ်လို့ထုတ်ပြန်ပါတယ်။ဒီမတော်တဆဖြစ်စဉ်ကို KNDF ဗဟိုဌာနအနေနဲ့စုံစမ်းစစ်ဆေးတာတွေလုပ်နေပြီးသက်ဆိုင်ရာမိသားစုဝင်တွေတက်ရင်တက်ဖွဲ့တွေနဲ့အများပြည်သူကိုထုတ်ပြန်အသိပေးသွားမယ်လို့ပြောပါရယ်။ KNDP အတွက်လူစွမ်းအားအရင်မြစ်တွေပုံမှုတိုးတက်ကောင်းမွန်စေဖို့ရည်ရွယ်ချက်နဲ့တင်နှန်းကိုဖွင့်လှစ်ခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါရယ်။မိုးသည်သည်ထန်ထန်ရွာသွန်းတာကြောင့်စီဘီရှောင်စခန်းတွေရေလွှားမိုးပြီးတော့ပျက်စီးကုန်တဲ့အတွက်အရေးပေါ်ပြောင်းရွှေ့ထားရပြီးအမျိုးသမီးအသုံးဆောင်ပစ္စည်းအဝတ်အစားအမိုးအကာရေတန့်စားနပ်ရိက္ခာအကူအညီတွေလည်းအရေးပေါ်လိုအပ်နေတယ်လို့ကုညီဆောင်ရွက်ပေးနေသူတွေကပြောဆိုကြပါရရှင်